မြတ်ဗုဒ္ဓဒေသနာနဲ့ယနေ့ကဘာဘုရားမြတ်စွာလူလောကမှာပေါ်ထွန်းလာခဲ့တာဟာအမြတ်တ ত্ত্ব ဝါရီရဲ့ဟိတဒုက္ခအကျိုးစီးပွားနဲ့ချမ်းသာဒုက္ခအလို့ငါပေါ်ထွက်လာတာဖြစ်ပါတယ်ဟိတဆိုတာအခြေအနေကောင်းတွေကိုခေါ်ပါတယ်ဟိတဆိုတဲ့အခြေအနေကောင်းတွေရှိမှသာလျှင်ဒုက္ခလို့ခေါ်တဲ့ကိုယ်ချမ်းသာမှုစိတ်ချမ်းသာမှုဘဝမှာအဆင်ပြေမှုဘဝတဏ္ဍာကလွတ်မြောက်မှုဆင်းရဲဒုက္ခတွေကိုကျော်လွှားနိုင်မှုဆိုတဲ့အကျိုးတရားတွေရနိုင်မှာပါဟိတဆိုတာအကြောင်းတရားနဲ့ဒုက္ခဆိုတာအကျိုးတရားအကြောင်းတရားနဲ့အကျိုးတရားနှစ်မျိုးစုံဖြစ်ပေါ်စေမှသာလျှင်တည်ပြဲတဲ့ချမ်းသာဒုက္ခဆိုတာဖြစ်နိုင်ပါတယ်အခြေအနေကောင်းနေမရှိဘဲနဲ့ချမ်းသာဒုက္ခရရှိနိုင်တယ်ချမ်းသာဒုက္ခတည်ရှိနိုင်တယ်ဆိုတာမဖြစ်ပါဘူးဒါကြောင့်မလို့ဘုရားမြတ်စွာဘုံပေါ်လာတာနဲ့ပတ်သက်ပြီးတော့အထာယဟိတယဒုက္ခယဒေဝမနုဿာနမြတ်စွာဘုရားဟာတတ္တဝါတွေရဲ့အကျိုးအတွက်တတ္တဝါတွေရဲ့အခြေအနေကောင်းတွေရရှိဖို့အတွက်တတ္တဝါတွေကိုယ်စိတ်နှစ်ဖြာချမ်းသာရေးအတွက်မြတ်စွာဘုရားပွင့်လာတယ်ပွင့်လာပြီးတဲ့ဟောကြားတဲ့တရားတွေဟာလည်းပဲအခြေအနေကောင်းတွေကိုဖြစ်ပေါ်စေပြီးဒုက္ခလို့ဆိုရက်ကိုချမ်းသာမှုစိတ်ချမ်းသာမှုတွေကိုဖြစ်ပေါ်စေတာပါဘုရားမြတ်စွာရဲ့ဒေသနာတော်တွေဟာလူဘဝလူလောကမှာရရှိချတဲ့ပုဂ္ဂိုလ်တွေအခြေအနေကောင်းတွေကိုဖြစ်ပေါ်စေပြီးမှချမ်းသာဒုက္ခကိုရရှိစေတဲ့တရားမျိုးဖြစ်ပါ38ဖြာမင်္ဂလာတရားတော်ဆိုတာမင်္ဂလာဆိုတာကောင်းကျိုးချမ်းသာတွေအရာရာမှာအောင်မြင်မှုတွေဘယ်ကိစ္စမှမဆိုအဆုံးအရှုံးမရှိပဲနဲ့အရာရာအောင်မြင်တာဒါကြောင့်မို့မင်္ဂလာတုတ်ထဲမှာတပ္ပထသုထိန်ခစ္ဆန္တိတပ္ပထမပရာစိတာတပ္ပထမပရာစိတာဘယ်ကိစ္စမှဆိုမရှုံးဘူးအောင်မြင်နိုင်တယ်တပ္ပထသုထိန်ကိစ္ဆန္တိအရာရာမှာချမ်းသာဒုက္ခရနိုင်တယ်လို့ဒါမင်္ဂလာရဲ့အကျိုးတရုပ်ကိုဖော်ပြတာပါထို့ကဲ့သို့အရာရာအောင်မြင်ဖို့နဲ့အရာရာချမ်းသာဖို့ဆိုတာ38မျိုးသောအခြေအနေကောင်းတွေရရှိရမှာဖြစ်ပါတယ်လူမိုက်တွေနဲ့မပေါင်းဘူးပညာရှိနဲ့ပေါင်းတယ်ဆိုတာဒါအခြေအနေကောင်းတွေကိုဖန်တီးပေးတာအဲ့လိုလိုဒူမိုက်တွေနဲ့မပေါင်းခြင်းပညာရှိနဲ့ပေါင်းခြင်းလို့ဆိုတဲ့အခြေအနေကောင်းမှမရှိဘူးဆိုလို့ရှိရင်ချမ်းသာဒုက္ခဆိုတဲ့မင်္ဂလာအကျိုးတရားမရနိုင်ပါဘူးမြတ်စွာဘုရားဟောတဲ့တရားဒေသနာတော်တွေဟာတဏှာဝုတ်ကလွတ်ပြီးတော့နိဗ္ဗာန်ချမ်းသာကိုရဖို့ဆိုတာကြည့်တခုတည်းမဟုတ်ပါဘူးတန်တရာရဲ့ခြင်းလဲနေတဲ့အချိန်မှလည်းပဲအရာရာအစဉ်ပြေပြီးအခြေအနေကောင်းတွေရရှိပြီးချမ်းသာဒုက္ခရဖို့တဘောကနေတဘောတန်တရာရဲ့လဲတဲ့အခါမှလည်းပဲဆင်းရဲဒုက္ခနည်းနိုင်သမျှနည်းပြီးချမ်းချမ်းသာသာရှိဖို့ဆိုတာမြတ်စွာဘုရားကတရားဓမ္မတွေကိုဟောထားတာဖြစ်ပါတယ်ဒါကတပိုင်းမှာနောက်ဆုံးတန်တရာဝုတ်ကနေလွတ်ပြီးပူခြင်းနာခြင်းသိခြင်းလို့ဆိုတဲ့ဒီဆင်းရဲဒုက္ခတွေကလုံးဝလွန်မြောက်တဲ့ထာဝရငြိမ်းချမ်းတဲ့အငြိမ်းတက်ကိုရရှိခြင်းနဲ့ဆိုလဲမြတ်စွာဘုရားဟောတဲ့တရားတော်ဟာထိုနောက်ဆုံးအဆင့်ဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုလည်းပဲရောက်ရှိစေတဲ့နိလန်းတွေကိုလမ်းညွှန်ထားတာဖြစ်ပါတယ်ဒီကနေ့မြန်မာနိုင်ငံမှာရှိတဲ့ဗုဒ္ဓဘာသာဝင်သူတော်စင်တွေအများစုကဗုဒ္ဓမြတ်စွာဟောထားတဲ့ဣတိက30နိကေ5ပြဓမ္မခန္ဓာပေါင်း14000ဆိုတဲ့ဒီတရားတွေဟာလောကုတ္တရာတရားတွေဖြစ်တယ်ဘုန်းကြီးစာတွေဖြစ်တယ် တို့နဲ့မဆိုင်ဘူးလို့ဒီလိုထင်ကြတယ်မြတ်စွာဘုရားဟောတဲ့တရားတွေဟာလောကုတ္တရာကိုဥတည်တာမှန်တော်လည်းပဲလောကမှာနေထိုင်ရတဲ့စီးပွားရေးလူမှုဆက်ဆံရေးနိုင်ငံရေးဆိုတာလို့လောကမှာအစဉ်တပြည့်ရှိဖို့နိလအမျိုးမျိုးကိုမြတ်စွာဘုရားဟောထားခဲ့တာပါ ဒါကြောင့်မို့ပိဋကတ်တရားတော်တွေဟာနိဗ္ဗာန်ရောက်ကြောင်းတရားကြီးမဟုတ်ပါဘူးနိဗ္ဗာန်မရောက်ခင်ဆက်ချသံသယာမှာလဲနေတဲ့အချိန်စီးပွားဘယ်လိုရှာရမလဲကုကျင်တရားကောင်းအောင်ဘယ်လိုလုပ်ရမလဲဆင်းရဲဒုက္ခတွေတတ်တာအောင်ဘယ်လိုနေထိုင်ရမလဲအရာရာအောင်မြင်အောင်ဘယ်လိုကျင့်သုံးရမလဲဆိုတာ အခြေခံကစပြီးတော့ရှင်းလင်းထားတာပိဋကတ်ထဲမှာမျောများစွာရှိပါတယ်လူလောကလူရယ်လို့ဖြစ်လာလို့ရှင်ရသော်ဖရာကအင်ဂုတ္တရနိကေအန္တတုတ္တံမှာဟောထားတာလူရယ်လို့ဖြစ်လာလို့ရှင်အတိညာမျက်စိနှစ်မျိုးရှိရမယ်တဲ့ စီးပွားရှာတတ်တဲ့စီးပွားရေးပညာစီးပွားရေးမျက်စိလည်းရှိရမယ်ဒါကမျက်စိတစ်လုံးကိုချင်းတရားနဲ့ပတ်သက်ပြီးအကောင်းအဆိုးအကြောင်းအကျိုးခွဲခြားသိတတ်တဲ့ဓမ္မမျက်စိလည်းရှိရမယ်လောကလူသားတွေဟာမျက်စိနှလုံးရှိမှပြည့်စုံတယ်လို့ပဲလူဘဝရလာလို့ရှိရင်လည်းပဲ ဒီပညာမျက်စိနှမျိုးရှိရမယ်လူပြည့်လာရင်စီးပွားရှာတတ်ရမယ်ကိုချင်းတရားကောင်းအောင်ကျင့်သုံးတတ်ရမယ်ဓမ္မပြည့်စုံတဲ့လူဘဝအိုက်ဒီရဲ့ပါဆန်းလို့အကောင်းဆုံးလူသားတယောက်ဖြစ်ဖို့အတွက်မြတ်စွာဘုရားလမ်းညွှန်တာပါစီးပွားရေးမျက်စိဆိုတာမရသေးတဲ့စီးစဉ်ဥစ္စာတွေရအောင်ရပြီးသားစီးစဉ်ဥစ္စာတွေတူပွားအောင်လုပ်တဲ့နည်းပညာတွေကို တချွမ်းဖို့ထို့သို့တချွမ်းမှသာလင်လောကမှာမပင်မပန်းချမ်းချမ်းသာသာနဲ့နေနိုင်မှာဖြစ်ပါတယ်ကုသိုလ်ကောင်းမှုတွေလုပ်နိုင်မှာဖြစ်ပါတယ်နောက်တစ်ဖက်ကလည်းစီးပွားရေးဘက်ကတိုးတက်ရုံနဲ့မဖြစ်ဘူးကိုချင်းတရားကောင်းဖို့စိတ်ဓာတ်မြင့်မားဖို့ဆိုတဲ့ဘက်ကလည်းပဲအမတန်မှအရေးကြီးပါတယ်စီးပွားတစ်ခုတည်းသာရှာတတ်ပြီးကိုချင်းတရားဘက်က မပါဘူးကိုချင်းတရားနဲ့ပတ်သက်တဲ့အသည့်မရှိဘူးဆိုလို့ရှိရင်ထိုပုဂ္ဂိုလ်မျိုးဟာမျက်စိတစ်လုံးလက်နေတဲ့ပုဂ္ဂိုလ်နဲ့တူတယ်စီးပွားတာရှာတတ်ပြီးတော့ကိုချင်းတရားဘက်ကအသည့်ညာမရှိဘူးဆိုရင်ဒီပုဂ္ဂိုလ်ဒီစီးပွားကိုရတဲ့နည်းနဲ့ရှာတတ်ပါတယ်မကောင်းတဲ့အုံချက်ပတ်ဆံရပြီးရောဆိုတဲ့အနေအထားမျိုးကြောင့်ထိုပုဂ္ဂိုလ်မျိုးဟာ သူရလာတဲ့စီးစဉ်ဥစ္စာလဲကြာရှိခံတဲ့စီးစဉ်ဥစ္စာမဖြစ်ပါဘူးတခဏမြတ်စီးပွားရေးအောင်မြင်တော်လဲမကြခင်ထိုစီးပွားရေးဟာလက်လွတ်ဆုံးရှုံးသွားနိုင်ပါတယ်ကိုချင်းတရားနဲ့ထိမ့်မထားလို့ရှိရင်စီးပွားဥစ္စာတိုးတက်မှုဟာထိုပုဂ္ဂိုလ်အတွက်အန္တရာယ်ကြီးဖြစ်ပါတယ်ဒါကြောင့်မို့မြတ်စွာဘုရားလောကလူရဲ့လို့ရှိရင်အသိပညာနှမျိုးရအောင်လုပ်ရမယ်ဒါအခြေအနေကောင်းတွေကိုမြတ်စွာဘုရားဟော Di bawah malay be canda dukari ya bu sura jauh diari ne pada biro le ya sabiaga siwai ne pada bi di bawah mabie sungai me cekle di luloga ha di bawah mabie sungai ne mabie dehu lude ma mawatan dia sura sini di dua jam di bawah kau yang ni ne mabie dehu namwa ade Naga sura le tetun senjabi pin senden le, tanya molo, nampawa kaumbo adua lebe kuniga jojo dene pin pin sensen sura siapa le? Siwa ini pada dauma be kuki, naga mian manja dene si mangai ni le cabi lo sahaja ara. Todu babe, kuye bawa ma, di bawa dekure amian lo macam babu. နောက်ဘုရားအတွက်လည်းပဲညှော်လင့်ချက်နဲ့စီမံကိန်းတွေထားဖို့လိုအပ်ပါသေးတယ်ဘုရားမြတ်စွာလက်ထက်တော်ခါကာလတုန်းကကောလိယတိုင်ကက်ကရပတ္တဆိုတဲ့မြို့မှာမြတ်စွာဘုရားရောက်နေတဲ့အချိန်ပိုင်းလေးမှာအဲဒီကက်ကရပတ္တကဒီကသာနုဆိုတဲ့အမျိုးသားဥဆောင်ပြီးတော့ဘုရားမြတ်စွာထံလာရောက်ချဉ်းကပ်ကြတယ် သူတို့ကမြတ်စွာဘုရားကိုရှောက်တယ်အရှင်ဘုရားတပည့်တော်တို့ဟာအိန္ဒိယသားမိသားစုနဲ့ပျော်ပျော်ရွှင်ရွှင်စီးပွားရှာလို့လူပွားမှာချမ်းချမ်းသာသာဒီလိုနေခြင်းပါတယ်တည်တဲ့အခါမှာလည်းပဲတပည့်တော်တို့ကောင်းရာတုက္ကဋိရောက်ချင်တယ်ဘုရားဒီဘဝလဲချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်မိသားစုနဲ့တိုင်တိုင်ဝိုင်းဝိုင်းနေခြင်း ਨੇ နောင်ဘဝမှာလည်းတပည့်တော်တို့ကောင်းရာရောက်ချင်တယ်အဲ့ဒီလိုဖြစ်နိုင်တဲ့အခြေအနေကောင်းတွေများရှိပါသလားလို့မြတ်စွာဘုရားရှောက်တော်မြတ်စွာဘုရားကရှိတယ်ဒီဘဝအတွက်ဟိတတုခအခြေအနေကောင်းတွေနဲ့ချမ်းသာတုခကိုရရှိနိုင်တဲ့အချက်၄မျိုးရှိတယ်နောင်ဘဝအတွက်လည်းပဲအခြေအနေကောင်းတွေပေးပြီးတော့ချမ်းသာတုခရရှိနိုင်တဲ့အကြောင်းတရား၄မျိုးရှိတယ်ဆိုပြီး အင်္ဂုတ္တရနိကေမှာပဲမြတ်စွာဘုရားဟောထားတဲ့တုတ်တက်တုတ်ကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့ဒီတော့မှမြတ်စွာဘုရားကဒီဘဝအတွက်ဟိတတုခအခြေအနေကောင်းတဲ့ချမ်းသာတုခရရရှိတတ်တဲ့အချက်ကတော့နံပါတ်၁ဥဋ္ဌာဏတံပရာကိုလုတ်တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့ကြိုးကြိုးစားစားလုပ်ဖို့ကြိုးကြိုးစားစားလုပ်ကြရမယ်အဲ့ဒီဥဋ္ဌာဏတံပရာ တက်တက်ကြွကြွကြိုးကြိုးစားစားလုပ်တယ်ဆိုတဲ့နေရာမှာယသဝဗျာကထပ်ပြီးတော့ရှင်းထားတယ်ကြိုးစားတိုင်းရသလားလို့ဆိုတော့ကြိုးစားတိုင်းမရနိုင်ဘူးကြိုးစားတယ်ဆိုတဲ့အချက်ထဲမှာဘာတွေပါတော့လို့ဆိုလို့ရှိရင်တက်ခလုပ်ငန်းကျွမ်းကျင်မှုရှိရမယ်အနလတ္တဆွဲကောင်းမှုရှိရမယ်ဥပါယဝိမန္တ နည်းပညာရှိရမယ်ကျိုးစားမှုရှိုံတစ်ခုတည်းနဲ့တော့မရဘူးကျိုးစားမှုဆိုတဲ့အထက်မှာအရေးကြီးတဲ့အချက်၃ချက်ပါတယ်အရေးကြီးတဲ့အချက်၃ချက်ကလုပ်ငန်းကျွမ်းကျင်မှုကျိုးတော့ကျိုးစားတယ်လုပ်ငန်းမကျွမ်းကျင်ဘူးမအောင်မြင်နိုင်ပါဘူးအေးကျိုးတော့ကျိုးစားတယ်ဆွဲမကောင်းဘူးမအောင်မြင်ဘူးကျိုးတော့ကျိုးစားတယ် နိပညာကနှိမ့်ချနေတယ်စီမံခံခွဲနိုင်တဲ့စွမ်းအားတွေမရှိဘူးဆိုလို့ရှိရင်မအောင်မြင်ဘူးတဲ့ဒါလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကမြတ်စွာဘုရားကစီးပွားရေးနဲ့ပတ်သက်ပြီးတော့အောင်မြင်ဖို့နီးလန်းတစ်ခုပေးထားတာပါဒါမြတ်စွာဘုရားဟောတဲ့ပိဋကတ်တော်တွေထဲမှာပါတဲ့တရားပါလုပ်ငန်းကျွမ်းကျင်မှုဆွဲကောင်းမှုနိပညာ အဲ့ဒီသုံးရပေါင်းဆက်ထားတဲ့ဂျိုပန်အာထုံမှုဆိုတာရှိရမယ်တဲ့နောက်တစ်ချက်ကအာရက္ခတံပရာထိမ့်သိမ်းဆောင်ရှောက်မှုလောကမှာစီးပွားဥစ္စာတွေရလာလို့ငွေကြေးတနာမြောင်များစွာကုန်ပစ္စည်းတွေထုတ်လုပ်လို့မြောင်များစွာထုတ်နိုင်တယ်သို့သော မထိမ့်သိမ်းဘူးဆိုရင်အလေအလွဲ့နေများပြီးတော့စီးပွားဥစ္စာတိုးသင်းတယ်လို့မတိုးဘူး။ဒါကြောင့်မို့လို့ထိမ့်သိမ်းဖို့နည်းပညာအလုံးလုံးပြီးရလာတဲ့ပစ္စည်းကိုရေချောင်းမပျက်စီးအောင်မီးချောင်းမပျက်စီးအောင်ပစ္စည်းကိုဖြည့်စီးတတ်တဲ့ရန်သမျိုး၅မျိုးတည်းကတစ်ခုခုနဲ့မှမပျက်မစီးရအောင်အလေအလွဲ့မရှိရအောင်ထိမ့်သိမ်းဆောင်ရှောက်မှုဆိုတဲ့ အာရက္ခတံပရာတရားရှိဖို့လိုသေးတယ်။ဒါလည်းမြတ်စွာဘုရားကဒုတိယအချက်အနေနဲ့ခုလက်ရှိဘဝမှာကြီးပွားတိုးတက်ဖို့အတွက်မြတ်စွာဘုရားဟောတာ။ဒါလည်းအမတန်လိုအပ်တဲ့အကြောင်းတရားတစ်ခုပါ။နောက်တစ်ခုကတော့ကလျာဏမိတ်တ္တမိတ်ကောင်းစွေကောင်းစီးပွားရေးနဲ့ပတ်သက်ပြီးအကြံပေးမဲ့ပုဂ္ဂိုလ်အကျဉ်းစာရိတ္တကောင်းတဲ့ပုဂ္ဂိုလ်အသိပညာရှိတဲ့ပုဂ္ဂိုလ် Song lo nai mu shi de bogo, go go yong ji mu shi de bogo, go chen de a gao ne bogo. Ere lu me gao sui gao ni lebe, eme dama lu abare. Digne ke chi, si ba osa do de ni de bogo ri, bogo ri, bogo dai ha. Di a chen ni gao ni shi ya. Ege yu me gao sui gao ma shi wu so yin. Kona ga, juba ato mu jiao, bisi osa ri ya la nai ne. Teng 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 shi da lu sumi sao mi pia la re. Do do. ไม่ก้องสวยก้องไม่ชีวุสวยทุกปีสิเดียวแต่เรามาเย็ดตอนไล่ตะลุไปอาตมอพยพเนี่ยตะขาเลยเจ้าสีส่งชงบีรอตัวไหนเนี่ยถ้าจะมูไม่ก้องสวยก้องชีวุสุดละไม่ดามาเยจีบาร์เนี่ยฮอนน้องส่งสีไว้เนี่ยปัตตาบีแต่แกก็เยจีได้เช็ดคู่กันหรอตมะสีวิดายันอะไร สิ่งอุตสาห์กูทุลุ่ดเด็ดไปสิกูยังวิ่งเวทเวงเวนเนี่ยพัฒนาลุ่ยสิสิ่งเสียใครไงมามาท้าบีรอวิ่งเวนเนี่ยเท่าวีอเมริกาเนี่ยมีดาดาพินิบุเอเยจีเดตมาสิวิดาสุดเลยตบอกะวิ่งเวนเนี่ยเท่าวีอเมริกาหนีบีรอคุกเกสิบวายเป็นยาดีลูกเอ วิ่งวีดีก็มีอาบีรอต้องวิ่งเนี่ยนี่รู้แล้วไม่เชื่อผู้ต้องวิ่งดีก็มีอาบีรอวิ่งวีดีก็เนี่ยนี่รู้แล้วไม่เชื่อผู้ทุนนักกูว่าวิ่งวีเนี่ยทั้งวีมีอาบีรอต้องได้ผู้แต่จะมุดดีกันนี่คือสิวายเป็นยาดีฮาเลยไหมถ้าที่ก็ท้าจ้าวิ่งวีทั้งวีนี่บีรอสามยาดแต่จะมุดบัจเจตเสียนี่บารีเส้นเนี่ยสระดีแต่มาสิวิดาวเปล่าละบ้า เป็นเงียบเราสิเนี่ยทั้งเงียบเราสิเนี่ยลุงเงียบเราเปล่าเนี่ยปู่เงียบเราเปล่าเนี่ยเราไม่สบายกันลุงเงียบเนี่ยบ้านนั่งเอาไงอะกันเนี่ยฮอร์รี่เชจีลีเจก้าดีเชจีลีเจจูบังอัตโตมุสามสิบสองทิ้งได้เลี้ยงไม่ใช่ยองทิ้งได้มุไม่ก้องสวยก้องชิมุเป็นเงียบทั้งเงียบมีอะไรต้องเสมุสุด ที่เช็ดที่เลี้ยเจ้าเป็นปกุเวพีพีโบราณว่าเวมาบุดีสิการเจ้าได้ไล่นาบีสาวยามเจี๋ยเชนีกาวนี่ได้สิบวัยอยู่สาวยามเจ้าเมื่อสโลชินเป็นปกุเวพีพีสิบวัยอะโตเด็ดละมาเว่มาโตเด็ดดาวอเมียยี่มาโตเด็ดดาวจะสิมาตัวไหนบุแต่ดีว่ามาเก้าเนี่ยเชนีเรเนี่ยเก้าเนี่ยฉันน่ะตุขาวเป็นส่วนไหนเนี่ย
เฉลี่ยไปแต่เมื่อเราบอกว่าด้วยกันหรอแต่เมื่อเราบอกว่าด้วยสุดาดีบอกกันเราได้ครับไอ้แต่เมื่อเราบอกว่าด้วยสิ่งที่สิ่งใดเดียวยี่ตัวเดียวกันหรอแต่ช้ามาบุแต่มาในปัตตาเดียดีเนี่ยคนเราเจอกันเลยลูรูพี่ลาลูชินสิบวันชาติเดียดีเนี่ยสิเสียกูจินเดียในปัตตาเดียดีเดียสิเสียไหมที่นักคุชิยามะกูจินเดียในปัตตาลาลูชิน นับไปที่กุชินเดียก้าวมาเองสูรุ่งกุชินเดียก้าวมาเองนั่นมันนี่ยงจีเจสี่ยงจีเจสุระพระดิยานเนี่ยพระเดบีโรพระมิยาสวาเยตินิยามารอยาสวาเบียฮอดฮาร์เตียเรมาพระมิยาสวาเยมังกรสวาตีเดอดีญังกุเลขันยงจีลุ ยศอาภิยาตอนเดินสมมาเดียกูเลี้ยงลายหน้ามุยงจิมุชีอาเมยงจิมุชีเดลูกูเช่นเดียกาวอาเมนั่นหมายถึงสมรนัยมุชีอาลูกอาไม่มียาลาเรอขึ้นยี่กูกูว่าสุสานดีเนี่ยนิราพิโดจังยาลาเรอขึ้นยี่เด็กกูกูเดียวเทมาตัวเมกูเดียวเทมาคันซาเบมีมีบ่าวเช่นเนี่ยยาวีคันซาเดปุ ดาวุสากะตัมบราลูกคนกูยาละเรื่องคนยี่เรียกูเนี่ยดันดูเป็นคนยี่กูมากูเดียวเท่ากูติงไปทาราบิวมาชีเบอาลุงโลกาลูดารีเนี่ยยาวีคันซาดะเดสากะตัมบราบิวชีอเมนั่นเด็กกูก็เปียญญาเจ้าจูกาวสุขเวชาดีดากะสะโลกามาชีเดตบาวาดียาเรียเบหามะมะเมียบูสุรากู
အဲ့တော့အချင်းချုပ်ပြောလိုက်လို့ရှိရင်တတ္ထာတံ္မရာယုံကြည်မှုရှိရမယ်သီလတံ္မရာကိုချင်းတရားနဲ့ပြည့်စုံရမယ်စာကတံ္မရာညဝေခံစားဖို့ကိုယ့်ရဲ့ကိုယ်ပိုင်နဲ့ပစ္စည်းကိုစွန့်လွတ်ပြီးအများနဲ့ညဝေခံစားနိုင်မှုစွန့်ကြဲတတ်မှုရှိရမယ်ပညာတံ္မရာအတိပညာရှိရမယ်လို့ဟောဒီ အကြောင်းတရား၅ပါးဟာဒါအကြောင်းတရား၄ပါးဟာဟိတကောင်းကျိုးချမ်းသာတွေကိုဖော်ဆောင်ပေးနိုင်တဲ့အခြေအနေကောင်းတွေလို့ခေါ်တယ်အဲ့ဒီအခြေအနေကောင်း၄မျိုးရှိနေလို့ရှိရင်ဒုက္ခလို့ဆိုတဲ့အရာရာမှာအစဉ်ပြေမှုကိုချမ်းသာမှုစိတ်ချမ်းသာမှုဆိုတာတွေဖြစ်ပေါ်လာမှာပါဟိတမရှိဘဲဒုက္ခဆိုတာမရနိုင်ပါဘူး ဟိတမရှိဘဲနဲ့ဒုက္ခဆိုတာမတည်မြဲပါဘူးဒါကြောင့်မို့ဒီစကလုံးနှစ်ခုဟာအမြဲတမ်းတွဲပြီးတော့ဘုရားမြတ်စွာတရားတွေထဲမှာလာတယ်ဟိတာယဒုက္ခယခြေနေကောင်းနေရှိရမယ်ထိုအခြေအနေကောင်းနေကြောင့်ဖြစ်ပေါ်လာမဲ့ချမ်းသာဒုက္ခတွေရရှိနိုင်တယ်လို့ဒီလိုဘုရားမြတ်စွာရဲ့ပိဋကတ်သုံးတဲ့နိဂေငါးပါးဓမ္မခန္ဓာထဲမှာလောကလူဘဝရရှိလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်း လိုက်နာကျင့်သုံးရမယ်အချက်တည်းအများအပြားဖော်ပြထားတာတွေ့ရလို့ဘုရားဘာသာဝင်သူတော်စင်တွေအနေနဲ့ဘုရားဟောတဲ့တရားအတိုင်းလိုက်ပြီးစီးပွားရေးကိုဆောင်ရွက်ကြမယ်ဆိုလို့ရှိရင်စီးပွားဘက်ကလည်းတိုးတက်နိုင်ပါတယ်လူမှုရေးဘက်ဆောင်ရွက်ကြမယ်ဆိုရင်လည်းပဲလူမှုရေးဘက်ကတိုးတက်ကြတယ်တော်တော်များများကဘုရားမြတ်စွာရဲ့ဘုရားဘာသာဝင်ဖြစ်ပေမဲ့လို့ ဘုရားဟောကြားတဲ့တရားနဲ့ပတ်သက်လာလို့ရှိရင်အစဉ်မြင့်တဲ့ဘက်ကိုသိပြီးတော့ချိပြီးတော့မြတ်စွာဘုရားအနိစ္စဒုက္ခအနတ္တစသဖြင့်ဟောတယ်တန်တရားညီငွေဖို့ရဟောတယ်ဆိုတော့ဒုက္ခသစ္စာ၄ပါးထဲမှာဆိုရင်ဒုက္ခဒုက္ခသမုဒယဆင်းရဲမှုကိုဥတီဟောတာဟောတယ်ဆိုတော့မြတ်စွာဘုရားရဲ့တရားကိုတချို့အထင်မြင်လွဲတဲ့ pessimism လို့အဆိုးမြင်ဝါဒလို့ဒီလိုတော့အထင်မြင်လွဲကြတာရှိတယ်
မဟုတ်ပါဘူးတန်တရာဟုတ်ကလွတ်မြောက်ဖို့အတွက်တွေ့တာမှုကိုပယ်ဖို့ရာကဒီနည်းလမ်းပဲရှိပါတယ်တန်တရာထဲမှာအစဉ်တပြေနေဖို့ရာအတွက်မြတ်စွာဘုရားဟောထားတဲ့တရားတွေများများစွာရှိတယ်လူမှုရေးနဲ့ပတ်သက်လာလို့ရှိရင်လည်းမြတ်စွာဘုရားဟောထားတာသင်္ကာလဝါရသုံးပါအလုံးရှင်နဲ့အလုံးသမားဆက်ဆံရေးမိသားစုအတွင်းဆက်ဆံရေးတဦးနဲ့တဦးပေါင်းသင်းဆက်ဆံရေးဆိုတာတွေမြတ်စွာဘုရားဟောထားတယ် ခုနစီးပွားရေးနဲ့ပတ်သက်တဲ့အချက်လက်တွေဟာချီးပွားတိုးတက်နေတဲ့ပုဂ္ဂိုလ်တွေချီးပွားတိုးတက်နေတဲ့နိုင်ငံတွေချီးပွားတိုးတက်နေတဲ့ကုမ္ပဏီတွေမြတ်စွာဘုရားဟောတဲ့တရားကိုမသိတော်လဲပဲမြတ်စွာဘုရားဟောထားတဲ့အချက်လက်တွေနဲ့ပြည့်စုံတယ်လို့ပြောနိုင်ပါတယ်သူတို့မှာဥဌာဏတံ္မရာရှိတယ်လုပ်ငန်းကျွမ်းကျင်တယ်နှိပညာကောင်းတယ်ကြိုးစားတယ်
ဟောဒီအချက်နဲ့တည်းကညင်လို့မရတဲ့အချက်လက်တွေပဲသူတို့မှာအာရခတံ္မရာရှိတယ်အလေလွင့်မရှိအောင်ထိန်းတဲ့သိမ့်တဲ့မိကောင်းဆွေကောင်းတွေရှိတယ်စီးပွားရေးအကြံပေးမဲ့ပုဂ္ဂိုလ်တွေအကျင့်ကောင်းတဲ့ပုဂ္ဂိုလ်တွေဟောတမဆီဝိတာလို့ဆိုတဲ့ဝင်ငွေထွက်ငွေစီးပွားရေးကျန်းကျင်တဲ့ပညာရှင်တွေဒီအချက်နဲ့တည်းနဲ့ပြည့်စုံလို့စီးပွားရေးတိုးတက်တာပါ ဘုရားဟောကြားတဲ့အတိုင်းသာလိုက်နာဆောင်ရွက်ကြမယ်ဆိုရင်လောကမှာစီးပွားရေးဘက်ကလည်းစီးပွားရေးတိုးတက်နိုင်ပါတယ်လူမေဝေးရေးဘက်ကလည်းပြဿနာတွေနည်းနိုင်များနည်းပြီးတော့အစဉ်တပြေဖြစ်နိုင်ပါတယ်ကောင်းတဲ့အခြေအနေတွေအခြေအနေကောင်းတွေအကြောင်းတရားတွေကိုမြတ်စွာဘုရားဟောထားတယ်အပရိဟာနိယတရားမပျက်စီးဝေးပါညီညီညွတ်ညွတ်စီးဝေးပါညီညီညွတ်ညွတ်စီးဝေးပြီးဆုံးဖြတ်ပါ ဆုံးဖြတ်ချက်အတိုင်းတည်တဲ့အကောင့်ထဲပေါ်ပါဆိုတာအခြေခံထားတာပါနောက်ဓမ္မပဒမှာကြည့်မယ်ဆိုလို့ရှင်မြတ်စွာဘုရားကနာဟိဝေရေနာဝေရဏိတမန္တိဒကုရသနာအဝေရေနာသတမန္တိဧတဒံမောတဏ္ဍနောငြိမ်းချမ်းတဲ့နိဟာမေတ္တာတို့တရားသာဖြစ်တယ်လို့ဟောဓမ္မပဒမှာမြတ်စွာဘုရားဟောထားတာရှိပါတယ်ဘုရားမြတ်စွာဟောထားတဲ့တရားဓမ္မအတိုင်းလိုက်နာမယ်ဆိုလို့ရှင် ကဘာကြီးကလည်းငြိမ်းချမ်းသွားမှာပါစီးပွားရေးတိုးတက်မှုလည်းဖြစ်နိုင်တယ် ကဘာကြီးငြိမ်းချမ်းမှုနဲ့ဗုဒ္ဓတရားတော်ကပေါ်ဆောင်ပေးနိုင်တယ်စီးပွားရေးလူမှုရေးအားလုံးအစဉ်တပြည့်ဖြစ်ပြီးတော့ငြိမ်းချမ်းတဲ့ကဘာကြီးတစ်ခုဖန်တီးနိုင်ဖို့အတွက်ဘုရားမြတ်စွာဟောထားတဲ့တရားဒေသနာတော်တွေရှိပါတယ်တို့တော့ဒီအခြေခံတရားတော်ဒေသနာတွေကိုဘုရားဘာသာအများစုကတိတ်ပြီးတော့မသိကြဘူးထူးသဖြင့်မြန်မာလူမျိုးတွေထဲကဖရာတရားတော်တွေဟာလောကုတ္တရာတရားတွေပဲ ဘုန်းကြီးဇာတိပဲဒုနဲ့သိမဆိုင်ဘူးလို့ဒီလိုစီးပွားရေးဘက်မှာဖရာတရားတော်တိုင်းအသုံးချရမယ်ဆိုတာအင်မတန်မှအသိနည်းကြပါတယ်အသိတဲ့ပုဂ္ဂိုလ်ရှိတောင်မှတချို့ကမသိုံနေမကဘူးမြတ်စွာဘုရားဒီဘုရားဘာသာတရားတော်တွေအတိုင်းလုံးလို့ရှိရင်စီးပွားရေးမတိုးတက်နိုင်ဘူးလို့တောင်းဒီလိုထင်တာရှိတယ်ဘုန်းကြီးတို့နှစ်ထောင်ပြည့်နှစ်ကဘုန်းကြီးတို့စီမှာလာပြီးတော့ PhD thesis ကိုရီးယားဘိက္ခုနီအမျိုးသမီးတဦးဟာဘုန်းကြီးတို့စီလာအကူအညီတောင်းပြီးတော့PhD thesis လာလုပ်သွားတာရှိပါတယ်အဲသူနဲ့စကားဆက်မိလို့ပြောတော့သူတို့ကိုရီးယားမှာတဲ့တူတော်တော်များများအမြင်ရှိတယ်ဘုရားဘာသာဖြစ်လို့ရှိရင်တိုင်းပြည်မကြီးပွားနိုင်ဘူးလို့တော်တော်အမြင်ရှိကြတယ် အဲ့ဒီအမြင်ကဘုရားတရားတော်ကိုမသိလို့သူတို့ကဘာကိုကြည့်တုံးလို့ဆိုလို့ရှိရင်ပါဏာတိပါဒဝေရမဏိသူ့အသက်ကိုမသားရဘူးသူ့ဥစ္စာမခိုးရဘူးစသဖြင့်၅ပါးသီလကိုမလုပ်ရဘူးမလုပ်ရဘူးရှောင်ရမယ်ဆိုတာတွေကိုကြည့်ပြီးတော့လောကကြီးမှာဒါတွေရှောင်းနေလို့စီးပွားရေးလုပ်လို့မဖြစ်ဘူးလို့တယ်လို့ယူဆကြတာရှိပါတယ်အမှန်စီးပွားဖြစ်နိုင်တဲ့နိလန်းတွေအများကြီးရှိတယ်မြတ်စွာဘုရားက မလုပ်ရဘူးလို့ပြောတဲ့ဟာကဝါရိတ္တလုပ်ရမယ်လို့ပြောတာကစာရိတ္တဝါရိတ္တသီလနဲ့စာရိတ္တသီလနှစ်မျိုးရှိတယ်မလုပ်ရဘူးဆိုတာတွေဒါရှေ့တန်းတင်ပြီးတော့လုပ်ရမယ်ဆိုတာတွေကြတော့မေ့ထားကြတယ်လုပ်တဲ့နေဆိုခုနကြည့်အရခသမ္မရာဥဋ္ဌာဏသမ္မရာလုံလဝီရိယရှိရမယ်အရခသမ္မရာထိန်းသိမ်းစောင့်ရှောက်မှုနဲ့ပြည့်စုံရမယ် ကလျာဏမိတ်တာဒါမိကောင်းဆွေကောင်းတွေရှိအောင်ကြိုးစားရမယ်။တမဆီဝိတာဝင်ငွေထွက်ငွေမြတ်တောင်အောင်သုံးဆွဲတတ်ရမယ်ဆိုတဲ့ဒီအခြေအနေကောင်းတွေလောက်ရမယ်ဆိုတာတွေနဲ့ပတ်သက်လာလို့ရှိရင်မေ့ထားကြတယ်။အဲ့ဒါကြောင့်မို့လို့ဘုရားတရားတော်ပေါ်မှာတချို့ကယနေ့ကဘာမှာအထင်မြင်လွဲနေတာလေးတွေရှိတယ်ဆိုတာသိရတယ်။ဘုန်းကြီးတို့မြန်မာနိုင်ငံမှာဘုရားဘာသာအများစုဟာခုနပြောတဲ့အတိုင်း ဒေါကုတ္တရာဇာတိဖုန်ကြီးဇာတိလောကိကိစ္စနဲ့မဆိုင်ဘူးလို့ဒီလိုယူဆချက်တွေအများကြီးရှိနေပါတယ်တကယ်ကအဲ့ဒါလို့မဟုတ်ပါဘူးဘုရားမြတ်စွာရဲ့တရားတော်တွေမှာနှစ်ပိုင်းရှိတယ်တစ်ပိုင်းကတန်တရာထဲမှာဘဝတစ်ခုကနေတစ်ခုဘဝတစ်ခုရလာတဲ့အခါမှာအခြေအနေကောင်းနေဖြစ်ပေါ်စေပြီးတော့ချမ်းသာတာလူဘဝတစ်ခုဖြတ်တန်းနေထိုင်သွားဖို့တန်တရာတန်း တဘောကနေပြီးနောက်တဘောလဲပတ်တဲ့အခါမှာလည်းပဲတန်တရာလဲတဲ့အခါမှာလည်းပဲချမ်းချမ်းသာသာဒီလိုဖြစ်ဖို့အခြေအနေကောင်းတွေကိုမြတ်စွာဘုရားကဟောကြားထားတာဖြစ်ပါတယ်နောက်ဆုံးမြည်သည့်ဘာသာတရားမှမပါတဲ့လုံးဝဒုက္ခတွေချုပ်ငြိမ်းရာကိုကျင့်တရားအသိပညာတရားကိုလည်းမြတ်စွာဘုရားကဟောထားတယ်အဲ့ဒီတရားကဘာလဲလို့ဆိုလို့ရှိရင် ဝိပဿနာချင်းစင်တရားပဲဒါကလူလောကလူရဲ့လို့ဖြစ်လာတဲ့အခါဘဝပေါ်မှာတွေ့တာမှုဆိုတာရှိကြတယ်မိမိဘဝကိုတွေ့တာတယ်မိမိဘဝကိုတွေ့တာသည့်အတွက်ကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်ကိုတွေ့တာတယ်အဲ့တော့သူတွေ့တာသည်ကိုယ့်ဘဝကိုလည်းတွေ့တာတယ်ပတ်ဝန်းကျင်ကိုလည်းတွေ့တာတယ်အဲ့ဒီအတွေ့တာတွေကဘာကိုဖြစ်စေတယ်လဲလို့ဆိုရင် ဝေါရီလို့ဆိုတဲ့ဆိုးရိမ်မှုတွေတောကတွေကိုဖြစ်စေတယ်အတွေ့အတာရှိတဲ့နေရာမှာဆိုးရိမ်မှုဆိုတာပေါ်လာတယ်အတွေ့အတာမရှိရင်ဆိုးရိမ်မှုမရှိပါဘူးကိုမပိုင်ဆိုင်တဲ့ပစ္စည်းတစ်ခုပေါ်မှာမြည်သူမှတောကမဖြစ်ပါဘူးကိုပိုင်ဆိုင်တဲ့ပစ္စည်းတစ်ခုပေါ်မှာသာတောကဖြစ်တယ်ကိုနဲ့မသိတဲ့လူတယောက်ပေါ်မှာတောကမဖြစ်ပါဘူးကိုနဲ့သိတဲ့ပုဂ္ဂိုလ်ပေါ်မှာသာတောကဖြစ်တယ တွေ့တာမှုပေါ်မှာအခြေခံတယ်အဲ့တော့တောခရှိနေသေးသမျှညီသူမှစိတ်ချမ်းသာမှုဆိုတာအပြည့်အဝမရနိုင်ပါဘူးစိတ်ချမ်းသာမှုအပြည့်အဝရခြင်းလို့ရှိရင်တောကလို့ဆိုတဲ့ဒီတရားကိုဖယ်ရှားပြည့်အပ်မှဖြစ်ပါတောကဆိုတဲ့တရားဟာလည်းပဲအတွေ့အတာမဖယ်ရှားပဲနဲ့တောကကိုဖယ်ရှားဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူးတွေ့တာမှုဖယ်ရှားမှဖြစ်ပါတယ်ဒါပြင်တွေ့တာမှုကိုဖယ်ရှားဖို့အတွက်ဘာလုပ်ရမလဲဆိုရင်သဘာဝတရားတွေကိုရှင်းရှင်းလင်းလင်းပြတ်ပြတ်သားသားမြင်တဲ့တမ္မာဒသနဆိုတဲ့တမ္မာဒိဋ္ဌိလို့ဆိုတဲ့ right understanding ဆိုတဲ့ထူးခြားတဲ့အသိဉာဏ်တစ်ခုရှိရအဲ့ဒီထူးခြားတဲ့အသိဉာဏ်ဝိပဿနာဉာဏ်လို့ခေါ်တာပါမှန်ကန်တဲ့အမြင်ရှိရသဘာဝတရားတွေကိုသူ့အတိုင်းမြင်တာသမ္မာဒသနာမှန်ကန်တဲ့အတိုင်းမြင်ရမယ်ဆိုပါစို့အဘိဓမ္မာသဘာဝတရားတွေကဒါကိုရှင်းပြရတာပါဒါတန်တရားဝကလွတ်ဖို့အတွက်လမ်းကြောင်းပဲလူဆိုတာငါရဲ့သူ့ရဲ့တကယ်ဆန်းစစ်ကြည့်လိုက်လို့ရှင်မရှိဘူးယုံနဲ့နာနှစ်မျိုးသာရှိတယ်အကြံဉာဏ်ပြောမယ်ဆိုရင်လူမှာရုပ်ခန္ဓာကိုယ်ကြီးရှိတယ်စိတ်ဆိုင်ရှိတယ် body နဲ့ mind ပေါ့အဲ့ဒီနှစ်ခုရှိတယ်အဲ့ဒီနှစ်ခုပေါင်းစပ်ပြီးတော့လှုပ်ရှားမှုတွေဖြစ်ပေါ်နေတယ်အဲ့ဒီနှစ်ခုစလုံးဟာဆံရဆံရအကြောင်းတရားတွေပေါ်မှာတီးနေတာဖြစ်သည့်အတွက်ကြောင့် body လို့ဆိုတဲ့ရုပ်တရားကလည်းတစ်ခုတည်းမဟုတ်ဘူးအစုအဝေးနဲ့ပေါင်းစပ်ထားလို့ဖြစ်နေတာမိုင်းလို့ဆိုတဲ့နံတရားကလည်းတခုတည်းမဟုတ်ဘူးစုပေါင်းပြီးတော့ဖြစ်ပေါ်နေတဲ့အရာတစ်ခုဖြစ်တယ်ဒီရုပ်နဲ့နံဒီနှစ်ခုသည်အပြန်အလှန်ဆက်သွယ်ပြီးတော့လူတွေမှာလှုပ်ရှားမှုဖြစ်လာပြီးယောက်ျားသရံမိန်းမသရံတတ္တဝါသရံဒီလိုထင်မြင်နေရထင်မြင်နေသည့်အတွက်ကြောင့်ဒါကငါလို့ထင်တယ်ဒါကသူလို့ထင်တယ်ဒါကယောက်ျားလို့ထင်တယ်ဒါကမိန်းမလို့ထင်တယ်ဟောဒီအထင်အမြင်တွေဟာတကယ်ထင်တဲ့အတိုင်းဟုတ်ကလားလို့တဘာဝတရားနဲ့ကြည့်လိုက်လို့ရှိရင်တဘာဝအတိညာနဲ့ကြည့်လိုက်လို့ရှင်တကယ်ထင်တဲ့အတိုင်းမဟုတ်ပါဘူးသူတို့ဟာယုတ်တရားဟာယုတ်တရားတက်တက်ပဲဖြစ်ပါတယ်ငါလို့ပြောစရာမရှိပါဘူးနန္တရားဟာလည်းနန္တရားတက်တက်ပြတာဖြစ်ပါတယ်ငါလို့ပြောစရာမရှိပါဘူးယုတ်နဲ့နန်နဲ့နှစ်ခုခွဲထားလိုက်မယ်ဆိုလို့ရှိရင်လှုပ်ရှားမှုတို့ပြောဆိုမှုတို့ဒါတွေဟာအကုန်လုံးရပ်သွားမှာဖြစ်ပါတယ်အဲ့ဒါလို့ယုတ်နဲ့နန်ကိုခွဲခြားပြီးတော့သိမြင်လာတာဟာနာမရူပပြိစေရဉာဏ် analytical knowledge of mind and matter လို့ခေါ်တယ်အဲ့ဒီအသိဉာဏ်ဟာအဘိဓမ္မာကိုလေ့လာခြင်းဖြင့်အဲ့ဒီအသိဉာဏ်အခြေခံတွေကိုရနိုင်တယ်။ထိုမှတ်တဆင့်လက်တွေ့ဝိပဿနာကျင့်စဉ်တစ်ခုကိုကျင့်သုံးခြင်းဖြင့်လူဆိုတာတကယ်ကအခေါ်ဝေါ် concept အယူဆတရားသာဖြစ်တယ်။တကယ်ကတော့အသေးစိတ်တစ်ခုစီခွဲခြားကြည့်လိုက်မယ်ဆိုလို့ရှိရင်လူဆိုတာမရှိတော့ဘူး။ယုတ်တရားနန္တရားတက်တက်မြတ်သာဖြစ်တယ်လို့ဟောရလို့မြင်သွားတာဟာဒါတမ္မာဒသနာမှန်ကန်တဲ့အမြင်လို့ခေါ်ပါတယ်။ဝိတ္တိမဲ့မှာနာမရူပနာယထာဝဒသနံဒိဋ္ဌိဝိတ္တိနာမနာယုတ်တွေကိုသူအရှိတိုင်းမြင်တာဟာဒိဋ္ဌိဝိတ္တိမှန်ကန်တဲ့အမြင်ဖြူစင်တဲ့အမြင်လို့ခေါ်ပါတယ်အဲ့ဒီဖြူစင်တဲ့အမြင်မှန်ကန်တဲ့အမြင်ကိုအခြေခံလိုက်လို့ရှိရင်ဒီယုတ်တရားနန္တရားတွေဟာဘာကြောင့်ဖြစ်တယ်ဆိုတော့အကြောင်းတရားကိုသိမြင်တဲ့ပိစယပရိက္ခဉာဏ်တွေဖြစ်လာနိုင်တယ်နာမရူပပြိစေရဉာဏ်နဲ့ပိစယပရိက္ခဉာဏ်နှစ်ခုအခြေခံပြီးတော့ဆက်ပြီးလက်တွေ့ကျင့်သုံးသွားလိုက်မယ်ဆိုရင်မမြဲတဲ့သဘာဝတွေအစင်သာဝရပြောင်းလဲနေတဲ့သဘာဝတွေသင်္ခါရတရားတွေရဲ့ဒီမတိမြဲတဲ့အာကိုးစရာမရှိတဲ့အခြေအနေမျိုးတွေကိုမြင်လာလို့ရှင်ခုနပြောတဲ့ attachment လို့ခေါ်တဲ့တွေ့တာမှုဟာရောကြလာမှာဖြစ်ပါတဏ္ဍာမှုတွေရောကြလာသွားတာနဲ့တပြိုင်တည်း worry ဆိုတဲ့တောကတွေလည်းရောကြသွားမှာဖြစ်ပါတယ်။တောကတွေရောကြသွားတာနဲ့တပြိုင်တည်းငြိမ်းချမ်းတဲ့စိတ်ချမ်းသာမှုငြိမ်းချမ်းတဲ့သဘာဝလေးဟာပြန်ပြီးတော့ပေါ်လာမှာပါ။အဲ့တော့မြတ်စွာဘုရားသခင်ကိုရောမြတ်ဒုတိယပိုင်းအနေနဲ့ဟောတဲ့ တန်တရာဝကထွမြောက်ထွမြောက်ရာလမ်းဆိုတာဝိပဿနာခြင်းစဉ်ဖြင့်မစ္စည်းမပฏิဝေဓာလို့ခေါ်တဲ့ right understanding မှန်မှန်ကန်ကန်နားလည်ခြင်းထုံမှန်မှန်ကန်ကန်နားလည်ခြင်းဆိုတဲ့အခြေအနေကိုရောက်အောင် right thought မှန်မှန်ကန်ကန်စဉ်းစားတတ်ခြင်းဆိုတဲ့တမ္မာသင်္ကပ္ပ right effort ဆိုတဲ့တမ္မာဝါယမမှန်မှန်ကန်ကန်နိလန္တကျစနစ်တကျကြိုးပမ်းအားထုတ်ခြင်းသမာဓိတိ right mindfulness လို့ခေါ်တဲ့မှန်ကန်စွာတတိယမှုနဲ့သမာဓိတမာဓိ right concentration လို့ခေါ်တဲ့အာယုန်တစ်ခုတည်းပေါ်မှာမှန်ကန်တဲ့နိလန်းခြင်းစူးစိုက်ခြင်းလို့ဆိုတဲ့ဒီမဲ့ခင်၅မျိုးဥဆောင်ပြီးတော့လုပ်သွားလို့ရှိရင် right understanding ဆိုတာပေါ်လာမှာဖြစ်ပါတယ်သူ right understanding ကသာလျှင်တန်တရာထဲမှာဖြစ်ပေါ်လာစေတတ်တဲ့ကိလေသာဆိုတဲ့အကြောင်းတရားတွေကံကိုဆပ်ပုတ်လုပ်နေတဲ့ကိလေသာဆိုတဲ့အကျိုးတရားတွေအကြောင်းတရားတွေဒါတွေကိုဖယ်ရှားပြစ်နိုင်မှာဖြစ်ပါတယ်ကိလေသာဆိုတဲ့အဆိုးတရားတွေဖယ်ရှားပြစ်လိုက်ခြင်းဖြင့်ကောင်းကံဆိုးကံဆိုတာတွေဟာလည်းပဲအကျိုးပေးနိုင်တော့မှာမဟုတ်တော့ပါဘူးထိုကံတွေအလုံးအကျိုးမပေးနိုင်တော့ဘူးဆိုလို့ရှိရင်နောက်ဆုံးအကြောင်းတွေပြတ်သွားရင်ဒုက္ခတွေဟာအကုန်လုံးချုပ်ငြိမ်းပြီးတော့ရဆိုင်သွားမှဖြစ်ပါတယ်။ဒါကိုပဲသာဝရငြိမ်းတဲ့အငြိမ်းတဲ့နိဗ္ဗာန်လို့ရသော်ဘုရားကဒုတိယပိုင်းမှာဟောတာပါ။နောက်ဆုံးတန်တရာထဲမှာနေရင်ချမ်းသာဒုက္ခရနိုင်တဲ့နိလန်းနေ။နောက်ဆုံးမှာထိုချမ်းသာဒုက္ခရတဲ့ဆိုတောင်းအိုခြင်းနာခြင်းသိခြင်းဆိုတဲ့ဒီဒုက္ခတွေကမလွတ်နိုင်ဘူး။အဲ့ဒီအိုခြင်းနာခြင်းသိခြင်းဆိုတဲ့ဒီဒုက္ခတွေလွတ်မြောက်ရဖြစ်တဲ့မကင်ရှိပါအကျင့်တရားကျင့်သုံးမှသာလျှင်လောကမှာရှိတဲ့ပြဿနာမျိုးစုံကလုံးဝချုပ်ငြိမ့်ပြီးလွံ့မြောက်မှာဖြစ်ပါတယ်ဆိုတဲ့အကြောင်းကိုအာလုံဘုရားဘာသာဝင်သူတော်စင်တို့ဒီဘုရားမြတ်စွာဟောထားတဲ့မြတ်ဗုဒ္ဓဒေသနာနဲ့ယနေ့ကဘာအကျိုးပြုနိုင်ပုံကိုအာလုံမှတ်သားပြီးတော့ဘုရားမြတ်စွာဟောကြားတော်မူတဲ့တရားအတိုင်းလိုက်နာကျင့်သုံးနိုင်ကြပါစေကုန်သတည်း